လွတ်လပ်စွာစူဝေးဆန္ဒပြခွင့်ကိုထိန်းချုပ်ကန့်သတ်ထားတဲ့ငြိမ်းစုစီဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပြီးလာမယ့်သတင်းပတ်ထဲကျရင်တော့ပြည်သူ့လွှတ်တော်မှဆွေးနွေးမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။ဒီမူကြမ်းပေါ်တက်ကြွလှုံရှားသူတွေကအပြင်းထန်ဝေဖန်နေကြသလိုလွှတ်တော်တွင်မှလည်းကန့်ကွက်မှုတွေရှိနေတာကြောင့်လာမယ့်ပြည်သူ့လွှတ်တော်မှဒီကိစ္စဟာအတော်လေးအခြေတင်ဖြစ်မဲ့အနေအထားဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမူကြမ်းပေါ်ကန့်ကွက်လှုံရှားမှုတွေလည်းရန်ကုန်မြို့မှာဒီကနေ့လှုပ်ကြတဲ့အကြောင်းမဆွမွန်စူးစီးတင်ပြထားပါတယ
်။ဟုတ်ပါတယ်။ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီဘဲနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အခြေခံလူ့ခွင့်ရေးကိုထိပါစေတဲ့ဒီမိုကရေစီနောက်ကျောင်းပြန်စေတယ်လို့ရက်ဖက်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကဆန္ဒပြဝေဖန်ကန့်ကွက်နေတဲ့ကြားကပဲအမျိုးသားလွတ်တော်မှအတည်ပြုခဲ့တဲ့ငြိမ်းချမ်းစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူလွတ်တော်မှဆွေးနွေးနိုင်မှုတက်မတော်သားကိုယ်စားလှယ်အယောက်60နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်20ကိုယ်စားလှယ်ပေါင်း80တင်သွင်းမဲ့အဆိုကိုစတင်ဆွေးနွေးခဲ့ကြပြီဖြစ်ပါတယ်။မကြခင်ပြည်သူလွတ်တော်မှဆွေးနွေးအတည်ပြုဖို့ရှိတဲ့ငြိမ်းချမ်းစီပြင်ဆင်ချက်ဥပဒေချမ်းနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်သူလွတ်တော်ကိုယ်စားလှယ်တချို့ကတော့လုံးဝပယ်ဖျက်ဖို့ပြင်ဆင်တဲ့ဥပဒေချမ်းနဲ့မှထုတ်ပယ်ပေးဖို့အဆိုတွေကိုပါတင်သွင်းဖို့ပြင်ဆင်နေကြတယ်လို့ကိုရိုင်းအဆိုတင်သွင်းမှုရှိတဲ့ရခိုင်မျိုးသားပါတီ AMP ရဲ့မြေပုံမြို့နယ်ပြည်သူလွတ်တော်ကိုယ်စားလှယ်ဥဖေတန်းကပြောပြပါတယ်
။နောက်ကလက်မဲကြီးတွေဆိုတဲ့သူတို့အများပြောနေတဲ့လူတွေပါဝင်ပတ်သက်မှုကိုစိုးရင်ပြီးတော့ဒီလူတွေမြောက်ပြီးရင်နိုင်ငံတော်ဆွေးနွေးဖို့အချိန်ပြည့်မယ်။နိုင်ငံဆွေးနွေးရေးလုံခြုံရေးဆောင်ရွက်တွေပြည့်စုံသွားမယ်။အဲ့လိုကြောင့်စိုးရင်ပြီးတော့ဒီဥပဒေကိုပြတ်ထားမယ်လို့ကျွန်တော်တို့ကမြင်တယ်။မြင်းစုစီဥပဒေတက်ဝင်ထုတ်ချဖို့ရှိရင်ပြည်သူတွေဝိုင်းရံပြေးဖို့လိုတဲ့တစ်ချိန်ချင်းနဲ့နေသားကျလာပြီးတော့ရွေးချက်ကောင်းနေနဲ့ချစ်လာဖို့အဲ့ဒီအချိန်ခါကိုမဆောင်မဲနဲ့ဒီလိုစိုးရင်စိမ့်နဲ့ပြတ်ထားလိမ့်ခြင်းကိုကျွန်တော်တို့ကဒါကောင်းကျိုးတဲ့ဆူကျိုးကိုဖြစ်တယ်။အဲဒီမိုကရေစီနောက်ပြန်ဆုတ်တယ်။နိုင်ငံသားယူကိုကန့်တတ်တယ်ဆိုပြီးတော့လူတွေကစိတ်မှမခံစားနိုင်လို့ဒီဥပဒေကောင်းစေရှင်လို့ကျွန်တော်တို့ဆန္ဒပြထုတ်ကြတာလို့မြင်တယ်။ကျွန်တော်တို့ကဒီဥပဒေကိုကောင်းစေရှင်လို့ကိုယ်အစိုးရမဟုတ်ဘူးဘယ်အစိုးရဖြစ်ဖြစ်ဒီတရားမှတ်သားစေရှင်လို့ဟာလာကိုယ်အစတူလဲဆိုတာနိုင်ငံရေးမှာတော့ရှိတာပေါ့အဲ့ဒါမျိုးဖြစ်စီရှင်နဲ့အမိုင်းကြောင်းကောင်းစေရှင်လို့ဥပဒေကောင်းစေရှင်လို့ကျွန်တော်တို့ကလည်းအဲ့ဒါကိုပြင်ဆင်ဖို့ဆွေးနွေးတာဖြစ်ပါတယ်ဗျာနော
်ပြည်သူတွေကရွေးချယ်တင်မြောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူအသံကိုနားထောင်ပေးဖို့ပြည်သူအသံလွှတ်တော်အသံဆိုတာနဲ့အညီပြည်သူတွေရဲ့နိုင်ငံသားခွင့်ရေးဒီမိုကရေစီစံနဲ့မညီတဲ့ဥပဒေကိုဆန္ဒပြကန့်ကွက်မှုတွေကိုလည်းအလေးထားဖို့လိုတယ်လို့ငြိမ်းစုစီပြင်ဆင်သည့်ဥပဒေကြမ်းဖြတ်သိရေးလှုပ်ရှားဆောင်ရွက်နေတဲ့လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့မတ်တေစာရှင်လေးကြီးကပြောပါတယ
်ပြည်သူ့လွှတ်တော်မှာလူများလည်းပုံများတယ်လို့နောက်ပြည်သူ့လွှတ်တော်ပေါ်မှာအဲသူတို့အတီးကျလိုက်တဲ့ပုံမှာတုံ့ပြန်မှုကလည်းတော်တော်ပြင်းထန်တဲ့အခါကျတော့ပြည်သူ့လွှတ်တော်ကျရင်တော့အတော်လေးကိုအကျိအငယ်ဒီပါတီတွင်းမှာဖြစ်စေသူ့ဖွဲ့ရီးသားတွေမှာဖြစ်စေကော်မတီတွင်းမှာရင်းဖြစ်စေတော်တော်လေးကိုဟိုလွတ်လွတ်ရရတော့အများကြီးဖြစ်နိုင်ချေရှိတယ်ဒါပေမဲ့ရှင်းလင်းထောက်ပြခြင်းနဲ့ချက်ကပါလဲဆိုပြည်သူ့အတန်လွှတ်တော်အတန်ဖြစ်ရမယ်ဆိုရင်ဒီပြည်သူ့လွှတ်တော်ကထွက်လာတဲ့အတန်တွေကဘယ်လောက်ပြည်သူ့အတန်ကိုချင်းအစီမလဲအဲ့ပြည်သူ့လွှတ်တော်ကတယောက်ချင်းစီတော့တူးချင်းစီတော့လွှတ်တော်အမတ်တွေကလည်းဘယ်လောက်များများသူတို့ရဲ့သူတို့ကိုစားပြုနေနေတဲ့ပြည်သူ့အတန်အမှုကျန်ပြောမှလည်းသူတို့ဒီပြည်သူ့အနေနဲ့တင်ရောက်ထားတော့ပြည်သူ့ကိုယ်စားလှယ်အနေနဲ့တင်ရောက်ထားတဲ့ပြည်သူ့ရဲ့မျက်နှာကိုမူရမယ်။ကျွဲခါကျတော့တစ်ချိန်တည်းမှာလည်းပါတီဖြစ်တဲ့တကောင်ပါတီရဲ့မူဝါဒအနေနဲ့ပါတီကအဲ့ဒီကနေပေါ်မှာဒီလိုသွက်တော်ကိုယ်စားလှယ်တွေအတွက်ကိုဒီတွန်းဆုပ်စီရာမျိုးဒါမှမဟုတ်အဲစိုးရင်ကြောင့်ကြဖြစ်ပြီးတော့ပါတီတစုတစ်ဖွဲ့ဒါမှမဟုတ်တဦးတယောက်ရဲ့အမြင်ပေါ်မှာပဲလာလိုက်တော့တာမျိုးဆိုရင်ကောက်ပြီးသူတွေအရန်နေတာပါပဲအဲအဲ့လိုမဖြစ်ဘူးလို့ကျွန်တော်တို့မျှော်လင့်နေတယ်ပေါ့နော
်ဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာငင်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးစတစ်ကာကမ်ပိန်းနဲ့စတင်လှုပ်ရှားနေပြီးငင်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးနဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကာကွယ်ရေးလှုပ်ရှားမှုတွေကိုအရက်ဖတ်အဖွဲ့အစည်းတွေနဲ့ចောင်းသားတွေပါဝင်ဒီမိုကရေစီအင်အားစုတွေကလည်းပူးပေါင်းဆန့်ကျင်လှုပ်ရှားသွားကြမှာဖြစ်ပါတယ်ပြည်သူ့လွှတ်တော်မှလည်းတခြားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်များများနဲ့တက်မတော်သားကိုယ်စားလှယ်တွေဘက်ကဒီအဆိုကိုကန့်ကွက်ပြီးတော့ပြင်ဆင်ချက်ဥပဒေချမ်းကိုလုံးဝပယ်ဖျက်ပေးဖို့တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဥပဒေသားကပြောပါတယ
်ကိုယ်တော်ဥပဒေချမ်းတစ်ခုလုံးကိုပယ်ဖျက်ဖို့နဲ့အထက်မှလည်းတပိတ်ရှင်းဒီလိုပယ်ဖျက်ဖို့လက်မခံဘူးအဓိကတော့သူတို့အကြောင်းပြတာတော့ဒီမိုကရေစီနောက်ပြန်ဆွဲတာတို့ပေါ့နော်နိုင်ငံသားရေးအခွင့်အရေးကန့်တတ်တာတို့အဲ့ဒါပဲအဲ့ဒါရောအရှိခံပြီးတော့သူတို့ဆွေးနွေးကြပါလိမ့်မယ်အဲကျွန်တော်အနေနဲ့ကတော့ဥပဒေပြင်ဆင်ချက်ဆုံးချက်လောက်ပြန်ပါတယ်ဥရိယမှာတော့နှိမ့်နိုင်ပြီပေါ့နော်ကျွန်တော်နောက်ဆုံးဟာအခြေတစ်ခုကတော့ဟိုမှာလွှတ်တော်မှာကျွန်တော်တို့ဆွေးနွေးခွင့်ပေးပါဆိုပြီးတော့ဘယ်အချိန်ပြန်တင်ပေးမလဲဘယ်လိုဆွေးနွေးမလဲဆိုတော့ကျွန်တော်မသိရသေးပါဘူးနော်ဒီလွှတ်တော်မှာတော့ချက်မယ်လို့ထင်ပါတယ်သူတို့ကြည်ရတယ်တက်မတော်သားကိုယ်စားရောက်လျှောက်ဆဲကသူတို့က3-4စုခွဲပြီးတော့တင်ထားတယ်ဆိုတော့တူရအုပ်စုရှင်ပေါ့နော်ဥရိတစ်ခုရှင်တူရတွေစုလိုက်ပြီးတော့အဲ့ဒီလို20လောက်ကိုစား ဆိုလို့ရှိနေဟို2ယောက်3ယောက်လောက်အဲ့လိုကိုစားပြုပြီးတော့ရှင်းနေနိုင်တယ်လို့ကျွန်တော်တို့မျှော်မှတ်ကြည့်တာပေါ့ဗျာနော
်ဒီဥပဒေချမ်းကိုတော့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရက်ရွာအေးချမ်းသာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့အဆိုတင်သွင်းခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်မှာဆွေးနွေးနေကြချိန်မှာလည်းရန်ကုန်မှာလူလူအင်အားယာနဲ့ချီပြီးငြိမ်းစုစီပြင်ဆင်တဲ့ဥပဒေချမ်းကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်လွှတ်တော်ထဲမှာ NND ပါတီကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ကြပြီးအခြေတင်ဆွေးနွေးခဲ့ကြပေမဲ့လို့မတ်လ9ရက်နေ့မှာတော့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်ရှင်